ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယမ်မှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်။လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနေကော်မတီတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်တန်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်။ KNO ထင်းချုံရွာနယ်မြေတဲကကိုဗစ်ကာယရောဂါအခြေအနေအကြောင်းရန်ကုန်လာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျ။
KIO ကချင်းလက်နက်ကိုင်အဖွဲ့ထင်းကျုံနယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာရီစာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယွန်မြို့မှာဒီသတင်းပတ်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်။အတည်ပြုလူနာအများစုဟာမိုက်ဂျာယွန်မြို့မှာဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေတဲ့ကော်မတီတွင်မူပုံမှုကြီးဟိန်းဝန်က VOE ကိုပြောပါတယ
်။မိုက်ဂျာယွန်မှာဆိုရင်ဒီဟာအားနဲ့24ရက်6ရက်ကနေ12ရက်နေ့အထိမနေ့စနေ့7တော့ဘာမှမရသေးဘူ
းပြီးခဲ့တဲ့6ရက်နေ့ဒီလိုင်ဇာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ COVID ရောဂါပိုးကူးစက်ကြသူတွေဟာလိုင်ဇာမြို့မှာနေထိုင်ကြသူတွေမဟုတ်ပဲပြင်ပလာရောက်သူတွေဖြစ်ပြီးမြို့ဝေးစစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်လူစုလူဝေးများတဲ့အကြောင်းဆေးဥစားတဲ့နေရာတွေမှာကြံကြောက်ကြွစစ်စစ်တဲ့လက်ရှိအခြေအနေအရကူးစက်ရောဂါထပ်မတွေ့သေးဘူးလို့ဘုဘူးကြီးဟင်းဝံကပြောပါတယ်မိုင်ဂျာယမအတိပြုလူနာတွေကိုကျမ်းမာရေးဆောင်ရှားမှုပေးနေရတဲ့ခက်ခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကဒီတို့ကိုတိချာတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာအဲ့ဒါကိုကြောင်းထားလိုက်တယ်သူတကယ်တော့ရိုးရိုးချတာတော့ရှိတယ်ဒါပေမဲ့ဒီမှာလဲဆက်ပြီးမပြတ်နေကြမှာယူကြည့်တော့စစ်စေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်ဆူဆူရရတော့မရှိဘူးဒီကအားလည်းနဲ့အားသေးသူတွေအဲ့ဒါပဲ treatment ပေးပြီးတော့ပြုစုနေတယ
်လက်ရှိအချိန်မှာမိုင်းကြရမှာလူတစ်သောင်းကျော်ကို covid ရှိမရှိစစ်ဆေးထားပြီးရလာမယ့်အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိ KIO ထိချုပ်နေမြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ covid-19 ကူးစက်နေတဲ့အချိန်တွေကလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်သနရိတ်ကစေဝါနဲ့စေဘဆိုင်ရာကိရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ်
။ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစာအတော့အဆက်ခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်။ဘောလုံးဒီကတော့ကိုယ့်အိမ်မှာကိုယ်စားဖို့တပတ်နှစ်ပတ်စားလို့ရှိပါလိမ့်မယ်။ဒါပေမဲ့အချိန်ဘလို့ရှိလဲဆိုရင်ပုံမူတည်ပြီးတော့မှအဆက်ခဲရှိနိုင်တယ်။ဒုတိယတစ်ခုကတော့စေဝါတွေအဆက်ခဲရှိနိုင်တယ်။ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကနေကြတော့စေဝါတွေကလုံးဝတင်တင်းလာဖြစ်မရှိတော့ဘူး။စားတော့လည်းတင်တွင်ခွင့်မရှိဘူ
း။တခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာ၊အောက်ဆီဂျင်ရရှိဖို့၊နောက်ကျေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတွေရင်အခက်အခဲစတာတွေရှိလာနိုင်တဲ့အကြောင်းထောက်ပြပါရစေ။လိုင်စာမှာတည်ပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီက9ရက်နေ့ကစလို့မြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မိုင်းကြရမြို့နယ်မှာလည်းဒီက10ရက်နေ့ကစတင်ပြီးသွားလာပြီးကန့်သက်ထားပါရစေ။လူများစုဝေးနိုင်တဲ့ကျောင်းတွေ၊ဖျားကျောင်းတွေကိုဒီလဆင်းနေနေကနေ18ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်တွင်းကမြို့နယ်ဆယ်မြို့နယ်မှာ COVID-19 အတည်ပြုလူနာတွေရှိနေပါတယ်။မြကြီးသားနဲ့ဗမောမြို့နယ်တွေကိုတော့ဇူလိုင်လ17ရက်နေ့အင်္ဂါနေ့ကစတင်ပြီး Stay at home အိမ်ထဲမှာပဲနေကြဖို့တတ်မှတ်ထားပါတယ်ခင်ဗျာ
။ကိုတိတ်ထောက်တင်ပြပေးခဲ့တာပါခင်ဗျာ။